ဒီကနေ့ရှောင်းရှားနိုင်အောင်လို့အီတလီနိုင်ငံကသူ့တေတီတွေကြိုးပမ်းနေကြပါတယ်။ဗယ်လ်စီနလစ်တောင်ကြားတွေကဂရဝန်ရေခဲလွှာတွေဟာနှင်းစင်နှစ်တိုင်းအရေးပြောကြလာနေပါတယ်။နှင်းလျှောစီးတဲ့သူတွေကြားမှာရေပန်းစားတဲ့နှင်းလျှောစီးစခန်းတွေမှာလည်းနှင်းတူတွေနဲ့အစားထိုးနေရပါတယ်။ဒါတွေမကတခြားနိုင်ငံတွေလိုပဲဆိုဝါပြင်းထန်လာတဲ့မိုးကောင်ရေရှားမှုရေကြီးရေဆမ်မှုတွေနဲ့ရင်ဆိုင်ရမယ့် ခုချိန်မှာတော့နှင်းတွေအစားညိုညင်းညစ်ကြောက်တောင်ဆောင်တွေကိုတော့အထင်ရှားတွေ့နေရပါတယ်။ဩစတြေးလျနိုင်ငံနဲ့နေချင်းဆက်ဆံနေတဲ့အီတလီနိုင်ငံကဂါဗန်ပြည်ခဲလွှာရရှိရာဖဲလ်စီနိုင်ယယ်တောင်ကြားဒေသကနင်းရှောစီစခန်းကတော့စက်တင်ဘာလမှာပြန်ဖွင့်ခဲ့တဲ့တခုတည်းသောစခန်းဖြစ်ပါတယ်။ဒါပေမဲ့လည်းနှင်းအစ်စ်တွေနေရာမှာနှင်းအတုတွေနဲ့အစားထိုးထားရတာပါ။နှစ်တိုင်းလိုလိုနှင်းတွေအကျနေလာတာကြောင့်လဲနှင်းအတုတွေတုံနေရတာပါ။နှင်းရှောစီသမားတွေပျော်ရွှင်မှုရှိရေးဆိုတာထက်ပိုးပြီးတော့အရေးကြီးတဲ့ပြဿနာရှိနေတယ်လို့ဘောဇနိုတက္ကသိုလ်ကပညာရှင်တွေကပြောပါတယ်။
Ci stiamo tropicalizzando sostanzialmente e questo pone dei grossi interrogativi.
ဒီကရာဒီယိုကပူပိုင်းဒေသကအခြေအနေလိုဖြစ်လာပါတယ်။ရှေ့ဆက်ဘာဖြစ်လာမလဲဆိုတဲ့မျိုးကွန်းတွေလည်းတတိကြီးထွက်လာပါတယ်။အပူချိန်တိုးလာတဲ့အမျှပင်လယ်ရေမျက်နှာပြင်အထက်ကရေခဲတွေအေးပြောလာပါလိမ့်မယ်။ဒါကြောင့်လဲရေခဲလွှာတွေအေးပြောလာမယ့်ကိစ္စရှောင်လွဲလို့မရနိုင်ပါဘူး။ဒီအဖြစ်အပျက်မျိုးတွေကိုပြည်ရင်းပြပသတင်းစာတွေရုပ်မြင်သံကြားတွေပေါ်မှာနေ့စဉ်နဲ့အမျှမြင်နေရတာပါ။ကျွန်တော်လို့ဖော်ကံပဲမိုးလို့သားပညာရှင်ဒေါ်မင်းများကလည်းကြောက်ွယ်လူနီးဖြစ်နေတဲ့ရေခဲလွှာတွေကိုကလေးတွေမြင်မှုအောင်အခုနေခေါ်ပြထားပါဆိုပြီးပြောနေကြပါတယ်။နောက်ထပ်15နှစ်အနည်း20လောက်တွင်ရေခဲလွှာတွေပျောက်ွယ်သွားမဲ့အခြေအနေရောက်နေပါပြီ
။တောင်ပိုင်း South Tyrol အရက်ကရေအားလျက်စစ်ဆက်ရုံ34ခုကိုခန့်ခွဲနေတဲ့ Alperia ကုမ္ပဏီရဲ့ထောက်ပံ့ကူညီမှုနဲ့ပမောက္ခရိုဂီတီကရေတိုးရေရှည်ကာလအတွက်ရေရာရှည်နိုင်ရေးသုတေသနလုပ်နေပါတယ်။ရှေးအားလျက်စစ်ဆက်ရုံအတွက်လိုအပ်တဲ့ရေအရင်းမြစ်တွေကိုကြိုတင်ခံမနိုင်ဖို့သုတေသနလုပ်နေတာဖြစ်တယ်လို့အကောင်ဆုံးနည်းလမ်းတွေနဲ့စွန့်အင်ထုတ်လုပ်နိုင်ရေးဖွင့်ငွေအများဆုံးရရေးလှိလာစူးစမ်းနေတာပါ2019ခုနှစ်ကစပြီးတော့ရေခဲလွှာတွေအကြီးပြွားကစီးထွက်လာတဲ့ရေပမာဏကိုပမောက္ခရေဂီတီနဲ့အဖွဲ့ကတိုင်တာလာကြတာပါ뇌ရာသီကာလတလျှောက်စုစုပေါင်းတိုးလောင်ထားနိုင်တဲ့ရေပမာဏအလုံးရဲ့40ရာခန့်နှုန်းလောက်ကဂရာဝန်ကြည့်ခဲမြစ်လိုနေရာကနေမြစ်ဖြားခလာတာဖြစ်ပါတယ်
Con una superficie infinita e sono 5% di tutto il territorio
costituito. တောင်ရည်ကလာတဲ့ချောက်စုဆောင်ထားတဲ့ရေတွေကိုရေအလွယ်ဆုံးအချိန်ဖြစ်တဲ့နွေရာသီမျိုးမှာလွှတ်ပေးပါတယ်။အချိန်ချိန်မှာဒီရေတွေမရှိတော့ဘူး။ရေခဲလွှာတွေလည်းဆက်ပြီးအေးပြောနေမယ်။ဥရုရာသီတောင်းလွန်မှုကြောင့်အပူချိန်တွေမြင့်တက်နေမယ်ဆိုရင်နီးပြူဟာအေးပါတယ်။ဒီလိုရေတူလောင်ကန်တွေလည်းရှိတော့မှာမဟုတ်ပါဘူး။ဒီကိစ္စကိုစပြီးစဉ်းစားဖို့လိုပါပြီ။
ခုချိန်မှာတော့ရေခဲတောင်တွေကနေလက်ရှိစီးဆင်းလာတဲ့ရေတွေကိုရေအားလျက်စစ်ဓာတ်အားပေးစရုံတွေမှာအသုံးပြုနေပါတယ်။တချို့ရေတွေကတော့မနစ်ကကြားထားတဲ့နှင်းတွေအကြီးပြောလာတာပါ။ဥပမာပြောရရင် Lake Varangu ရေကန်ကြီးမှာလည်းမကြာခင်တဖြည်းဖြည်းရေကျလာနိုင်တယ်လို့လာမဲ့ဆယ်စုနှစ်တွေအတွင်းလျက်စစ်ဓာတ်အားထုတ်လုပ်ဖို့ဒါမှမဟုတ်လူတွေအသုံးပြုဖို့မရှိမဖြစ်လိုအပ်တဲ့အဖိုးတန်ရေမြစ်တစ်ခုဖြစ်လာနိုင်ပါတယ်။အပူချိန်တိုးလာတာနဲ့အများနှင်းတောင်တွေပေါ်မှာနှင်းတွေအကျနေပြီးတော့တောင်ထိပ်ကနေမိုးနဲ့ရေတွေရုတ်တရက်ပိုးပြီးတော့စီးဆင်းလာနိုင်တဲ့အတွက်လဲရေကြီးရေရှမ်းဖြစ်လာနိုင်ပါတယ
်။ C'è stato un aumento della numerosità degli eventi intensi soprattutto in questi ultimi 10.
ဒီကတဲ့စနေအတွင်းပြင်းထန်လာတဲ့သဘာဝဘီးရင်တွေဆိုင်ရာအဖြစ်အပျက်တွေခက်စစ်စစ်တွေ့လာရပြီးအင်ဒရယ်လည်းပူကြီးလာပါတယ်။ဒီအခြေအနေနဲ့နေရောညူတွေဖြစ်အောင်နေထိုင်ရင်ဒါကိုအပြေရှားဖို့လိုပါတယ်။ဒီကြီးရရှမှုတွေဖြစ်တဲ့အချိန်အကြီးအတွက်နဲ့သူ့ရဲ့အကျိုးသက်ရောက်မှုကိုစည်ရင်းပြုစုထားဖို့လိုပါတယ်။ဥပမာရေကာတာတွေကို3ပေကနေ6ပေလောက်အထိနှင်းပြီးတော့စောက်ဖို့လိုမလို့ဆိုတာမျိုးအဲ့ဒီသတင်းချက်လက်ပေါ်မူတည်ပြီးပုံစံဆွဲသူတွေစဉ်းစားနိုင်မှာဖြစ်ပါတယ်။ကြိုတင်ပြီးတော့သူ့တည်တနာလှုပ်ထားဖို့တော့လိုပါတယ်။
နွိုင်းတက်ချ်ပတ်မှာရှိတဲ့ဓာခွဲခံမှာတော့သူ့တေတီတွေကတေတာရင်းကပထဝီမြေအနေထားအတိုင်းပုံစံချပြီးတော့လက်တွေ့လေ့လာနေတာပါ
။ Uomo può salvare il pianeta senza cambiare la propria mentalità
။ကမ္ဘာမြေကြီးကိုကျွန်တော်တို့အသုံးချနေတဲ့ပုံစံပြောင်းလိုက်မယ်ဆိုရင်တော့လူသားတွေအနေနဲ့ကမ္ဘာကြီးကိုကယ်တင်နိုင်မှာပါ။ကိုယ်အသက်ရှင်နေထိုင်တဲ့ကာလကိုပဲစဉ်းစားနေလို့မဖြစ်ပါဘူး။အနာဂတ်မျိုးဆက်အတွက်ထက်စဉ်းစားပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တန်းွေထုတ်လွှတ်မှုမြင့်တက်နေတဲ့ကိစ္စကိုချင်းကပ်ဆောင်ရမှာဖြစ်ပါတယ်။ဖလုံရီတန်းွေထုတ်လွှတ်မှုကိုကန့်တတ်လိုက်မယ်ဆိုရင်ကမ္ဘာပူနွေးမှုရှောင်ရှားနိုင်မယ်။နောက်ပြီးတော့အပူချိန်မြင့်တက်လို့ရေခွက်လော်တွေအေးပြော်ကဖြစ်လာတဲ့နောက်ဆက်တွဲမိုးတဲထန်မှုနဲ့ရေကြီးရေရှမ်းမှုတွေကိုပါရှောင်လန်းနိုင်မှာဖြစ်ပါတယ်။
တင်ချနေရုံနဲ့တွက်ချက်ပြီးတော့ရေစီစင်လှူရှားပုံကိုခမန်းနေုံနဲ့မလုံလောက်တဲ့အတွက်တက်ခွဲခါမှာအခုတွေ့မြင်နေရတဲ့နမူနာအတိုင်းအရင်ဦးဆုံးပုံစံချပြီးတော့လေ့လာဖို့လိုတယ်လို့လည်းသူတည်စီတွေကပြောပါ
တယ
်။ဒါကတော့ဆန်ကန်ဒီတို့အရက်ကအာကစားယုံအောင်မှာစောင့်မဲ့လှိုင်ကောင်းကြီးရဲ့ပုံစံတူဖြစ်ပါတယ်။မိုးတဲထန်မှုကြောင့်စီးဝင်လာမဲ့ရေတွေကိုဆန်ကေဒီယိုအရက်ကလူမနေတဲ့နေရာတွေကတဆင့်စီးထွက်သွားအောင်ညှိမှန်းထားပါတယ်။
ရေတွေကြီးလာတဲ့အခါမြုံးပါလာတဲ့အပြည့်အစီအပိုင်းစားတွေတစ်ကိုင်းတွေကိုပထမဆုံးရေစစ်ကံကဆဲယူထားမှာပါဒုတိယအဆင့်မှာတော့ရေစီးဆင်းဝင်အားနဲ့အောင်ဖန်နှီးထားပြီးတော့ဆက်စတိုမြစ်ထဲရေတွေထိန်းချုပ်ပို့လို့ဖို့ဖန်နှီးထားပါတယ်ဒါဆိုရင်တော့အနီးနားမှာရှိတဲ့မိုးဆူမြို့ထဲရေတွေရောက်လာတော့မှမဟုတ်ပါဘူးဥရုယာဒီပြောင်းလဲမှုကိုကမ္ဘာနေရာဆုံးမှာရှင်းဆိုင်နေရတာဖြစ်တဲ့အတွက်တဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုနည်းနေတယ်များနဲ့အောင်အကုန်ကျနေတဲ့နီလာရှာဖွေဖို့လိုတယ်လို့လည်းသုတေသီတွေကပြောပါတယ်ကြည်ကြီးရရှာမှုတားမြစ်နိုင်ဖို့အဆောက်အုံကြီးတွေဆောက်လုံနိုင်တယ်ဆိုပေမဲ့လို့မြေအနေအထားနဲ့တဘာဝပတ်ဝန်းကျင်တမကစီးပွားရေးတွေကိုပါထိခိုက်နိုင်တယ်လို့ရေရှည်ခံမှုလည်းတိတ်မလွယ်ဘူးလို့လည်းထောက်ပြကြပါတယ်။ဒါကြောင့်လဲပမောက္ခလာချာတို့ကတော့တဘာဝပတ်ဝန်းကျင်နဲ့လူသားစုအပေါ်ထိခိုက်မှုမရှိတဲ့နေလာနဲ့ရှာဖွေလုပ်ကိုင်နေကြတာပါ။အကောင်ဆုံးရလထွက်ဖို့ကြိုတင်ပြင်ဆင်မှုတွေကအဓိကကျတယ်လို့လည်းသုတေသီတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့9နှစ်အတွင်း18ဧကကျော်အခြေအဝန်ရှိတဲ့ရှီခဲလွှာတွေကိုနှွေရသည့်ကာလမှာအရေးပြောမသွားအောင်အဝတ်စားတွေနဲ့အုပ်ထားခဲ့တာပါအခုတော့နင်းလျှောစီကာလပြန်စားတဲ့အချိန်ကြားမှာအဲ့ဒီအဝတ်စားတွေကိုဖယ်ရှားလိုက်တာပါအခုချိန်မှာတောင်အောက်ကရေကန်ကြီးမှာလည်းလူတချို့ငါးဖန်ရင်အပန်းဖြေနေပါတယ်ဒါပေမဲ့လည်းတိတ်မကြခင်ကာလမှာတော့ဒီကန်ထဲကရေတွေဟာလည်းအဖိုးအတန်ဆုံးကုန်ပစ္စည်းတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေရှိနေတာဖြစ်ပါတယ်